မြန်မာစစ်တပ်ကိုလက်နက်မယောင်းချဖို့အမေရိကန်နဲ့တောင်ကိုရီးယားခေါင်းဆောင်တွေကကမ္ဘာနိုင်ငံတွေကိုပန်ကြားလိုက်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်ရဲ့အမေရိကန်ပြည်ထောင်စုကိုလာရောက်တဲ့ခီးစဉ်မှာတောက်ကြနေကအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အင်ဗျူရောမှာတွေ့ဆုံပြီးထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာပြောကြားလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာအရက်သားတွေအပေါ်မှာစစ်တပ်နဲ့ရဲတွေရဲ့အကြမ်းဖက်မှုတွေကိုနှစ်နိုင်ငံစလုံးကပြတ်ပြတ်သားသားရှုံချကြောင်းပြောကြားလိုက်တဲ့အပြင်ဒီကြမ်းဖက်နေမှုတွေချက်ချင်းရပ်တန့်ဖို့ဖန်ဆီးထားသူတွေကိုပြန်ပြီးလွှတ်ပေးဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်မှာအ мян ပြန်ပြီးရှောက်နှမ်းလာစီဖို့အတွက်နှစ်ဖက်စလုံးကဆက်ပြီးဖိအားပေးဖို့တန်တိတ်ထန်ချထားကြောင်းလည်းပြောကြားခဲ့ပါတယ်။ဒါအပြင်အမေရိကန်နဲ့တောင်ကိုရီးယားနီးသူမြန်မာနိုင်ငံသားတွေကိုခိုလုံစရာနေရာနဲ့အကာအကွယ်ပေးကြဖို့နဲ့အာဏာသိမ်းထားတဲ့စစ်တပ်ကိုလက်နဲ့ရောင်းချမှုတားဆီးကြဖို့လေကမ္ဘာနိုင်ငံအားလုံးကိုတောင်းဆိုခဲ့တာပါ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီ၁ရက်နေ့ကလည်းသမ္မတဂျိုးဘိုင်ဒန်ကအကြေညာချက်ထုတ်ပြန်ပြီးမြန်မာစစ်တပ်အာဏာသိမ်းထားတာကိုချက်ချင်းဆွန့်လွတ်ဖို့ဖမ်းဆီးထားသူတွေကိုပြန်ပြီးလွှတ်ပေးဖို့နဲ့အရက်သားတွေအပေါ်အကြမ်းမဖက်ဖို့တောင်းဆိုခဲ့ပြီးနိုင်ငံတကာအသိုင်းအဝိုင်းကလည်းတညီတညွတ်တည်းပူးပေါင်းဖိအားပေးဖို့ပါတောင်းဆိုခဲ့တာဖြစ်ပါတယ်။